လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာလီလာကြာတိုက်ပွဲတွေရပ်ဆိုင်ထားပြီးဆွေးနွေးဖို့မြန်မာစစ်တပ်ကကြေညာလိုက်တဲ့အပေါ်လက်တလောတက်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNL တအန်းပလောင်ဖွဲကကြိုးဆူလိုက်ပါတယ်။ဒါပေမဲ့လည်းအပြစ်ခတ်ရဲ့စေဟီကြေညာတဲ့အထက်မှာစီရေးတင်းမာမှုတွေကြုံနေရတဲ့ရခိုင်ဒေသမပါဝင်တာကြောင့်ငင်းငယ်ရေးအလားအလာပေါ်ဆိုရင်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ။နှစ်ပေါင်း30လောက်အတွင်းပထမဆုံးအကြိမ်မြန်မာစစ်တပ်ဘက်ကအပြစ်ခတ်ရဲစဲကြောင်ကြေညာလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ VOE မြန်မာပိုင်းသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့တမတော်ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာ TNLA ခေါ်တအန်းပလောင် MNDAA ခေါ်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရဲသဘောတူစာချုပ် MCA ကိုလက်မှတ်မီးထိုးသွင်းတဲ့အဖွဲ့တွေအပါအဝင်ထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းဖော်ပြထားတာဖြစ်ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေပြည်တော်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်အခုလိုပြောကြားပါတယ
်မြန်မာနိုင်ငံကျွန်တော်အစ်မောက်ဒီတောင်မှာရှိတဲ့ TND အဖွဲ့ MNDA အဖွဲ့တော့ AE အဖွဲ့အဲ့ဒီအဖွဲ့နေပြီးတော့သူတို့တက်ကနေပြီးတော့စီနဲ့ပတ်သက်ပြီးတော့ဒါဆန်လို့ဟိုဆန္ဒရှိတဲ့ကြောင်းနဲ့ရှင်နဲ့တည်ရှိမှုဆန္ဒရှိတဲ့ကြောင်းနဲ့ဒီလိုထုတ်ပြန်ခဲ့တာလည်းကျွန်တော်ကြည့်ကြည့်ပါအဲနိုင်ငံတော်ဘိုင်းကလည်းဒါကိုကျူးစေတဲ့အားလည်းထုတ်ပြန်နေပြီဖြစ်ပါဒါလည်းကျွန်တော်ကလည်းသုံးတပ်ပါသုံးတဲ့အခါကျွန်တော်တို့ကဒါဆိုလို့ရှိရင်လည်းဒီသုံးပွက်တွေလည်းမလုံတော့ဘူးဇာတ်နဲ့ကိစ္စလည်းသူစဉ်းစားဖို့လိုတယ်လို့ကျွန်တော်ယူဆရတဲ့ကြောင်းတက်မလို့ရနေပြီးတော့ကျွန်တော်သုံးဖြတ်ချက်တူချခဲ့တာရှိပါတယ်ကျွန်တော်ကဦးစီးပြီးတော့ဒီထောင်သုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ဒီသုံးဖြတ်ချက်ကိုကျွန်တော်တို့ကျွန်တော်ဖတ်ကြားပြီးပြောပေးပါမယ
်ဒီလိုပြောကြပြီးတဲ့နောက်တက်မတော်ရဲ့ငင်းချမ်းရေးဆိုင်ရာကြီးညာချက်အပြည့်စုံကိုဗိုလ်ချုပ်ထွန်းထွန်းညီကဖတ်ကြားပြခဲ့တာဖြစ်ပါတယ် TNLA ကတန်းပလောင်တက်ဖွဲ့ရဲ့အထွေထွေတွင်းမှုတက်ဖုံးကျော်ကဒါဟာကောင်းမွန်တဲ့ခြေလှမ်းတရက်လို့ရှုမြင်ကြောင်းအခုလိုပြောပါတယ
်အဲ့ဒီကြီးညာတဲ့ပုံမှာတော့ဒါကောင်းမွန်တဲ့ခြေလှမ်းတရက်အနေနဲ့တော့ကျွန်တော်တို့မြင်ပါတယ်ဒီကပို့ပြီးတော့မှတနိုင်ငံလုံးကိုတိုက်ခိုက်ဒါဒီ yes yes ဆိုင်မယ်လို့ကြီးညာမယ်ဆိုရင်တော့ဒါအတိုင်းချက်လို့ပြီးတဲ့ပုံပြီးကောင်းတယ်လို့မြင်ပါတယ်။အဖြစ်လဲဆိုတော့အခုရခိုင်မှာတိုက်ပွဲတကယ်ကျင်းနေတယ်။ကြီးညာတဲ့ပုံစံကတော့ရခိုင်တော့မပါတဲ့သဘောရှိပါတယ်။ကြီးညာထားတဲ့အတိုင်းတကယ်အလုပ်လုပ်ကြမယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်ကျွန်တော်ရဲ့မဟာမိတ်အင်းအင်းနဲ့စကားပြောကြမယ်ဆိုရင်အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒီကြီးညာချက်ကရှေ့ကူသွားချင်တော့ညာလည်းပဲရပ်တန့်သွားနိုင်တဲ့အနေထားတွေဖြစ်နိုင်တဲ့အခြေအနေတွေရှိပါတယ်။
စခန်းပြည်နယ်မှာအခြေဆိုင်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပ်ပခနယ်မြေမှာအပြည့်ရက်ဖို့မထည့်သွင်းတဲ့အပေါ်မှာတော့ ARSA ခေါ်မွတ်စလင်လက်နက်ကိုင်ဖွဲ့တွေရှိနေတာကြောင့်လို့သုံးသက်တာတွေလည်းရှိနေပါတယ်။နိုင်ငံရေးသုံးသက်သူဦးမောင်မောင်ဆိုကတော့ဒီချင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ်
။ဒီမှာမပါတာတခုကတော့နပ်ပခတခုပဲမပါတာပါ။အဲ့တော့နပ်ပခတခုပဲမပါတဲ့အခါကျတော့လက်ရှိမှာအဲ့ဒါတော့ဆွေးနွေးပြီးဖြေရှင်းမှရမယ်ဒါအဲ့ထုတ်မှာမဟုတ်ဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့တကယ်လို့အခုနမခောက်ကိုပြည့်ရတယ်လို့ကျင်ညာစစ်စစ်မလို့ပါဘူးကျင်ညာလိုက်ရင်အေးရဲတပ်ဖွဲ့တွေအခုကြောက်တော်လို့ရသေးတော်ဘူဒီတော်ပုံမကျွန်းပေါ့အဲ့ဒီနေစက်တွေကဝင်လာတဲ့အေးတပ်ဖွဲ့တွေတရှိမှုသူကတိမှန်ပြောရောက်သွားတယ်အဲ့လိုအနေထားမျိုးမှာတော့သူကဆွနူဝဲမှာရက်လက်ပေါ်မှာမူတည်ပြီးတော့ဒီစီကိုထုတ်မယ်လို့ထင်ပါတယ်ဆိုရင်ပုံမှန်မှုကဘာပေါ်လာလဲဆိုတော့ရှမ်းပြည်နယ်ကချင်းမှာပြည့်ရပြီးအေးဖိတိုင်မလားဆိုဆိုရင်ပုံမှန်မှုတော့ရှိတာပေါ့
MCA ကိုလက်မှတ်ရေးထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးမှဖြစ်ကြောင်းကြေညာချက်မှဖော်ပြထားတဲ့အတွက်လက်တလောကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ယာယီရက်ဆိုင်ထားတာကိုဖြေရှင်းနိုင်ဖို့ရှိကြောင်းလည်းသုံးသပ်ပါတယ်ဒီကြေညာချက်အပေါ်မှာတော့
ဒီကြေညာချက်မထွက်ခင်ထီရတာ98မှာတော့ကြောင့်ငင်းလူစဉ်လုပ်ငန်းစဉ်ရက်တန့်ပြီးချော့ကြတာပေါ့တကယ်တော့ဒီကြေညာတက်တော့မဟုတ်ပါဘူးငင်းရင်ကော်မရှင်ကဒီတောက်လျှောက်ဆွေးနွေးခဲ့တာရှိရလေတော်တော်ဆွေးနွေးခဲ့ပြီးတော့အတုံးဘွဲ့နဲ့အပြန်လမ်းပြည်နယ်ချက်တွေထုတ်ပြီးသဘောတူညီချက်ရထားတဲ့အခြေခံပေါ်မှာဒီအခုစစ်စစ်ရဆိုင်နေတော့နောက်ဆက်တဲ့ပါလာတာပေါ့နော်ကျုံးလေဆိုရင်ရှော့ကြတဲ့ငင်းရန်လုပ်ငန်းတွေကိုပြန်ပြီးတော့တွန့်တင်တယ်လို့ပဲပြောရပါလိမ့်မယ
်တမရော်ရဲ့ကြေညာချက်ကိုအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကကြိုးဆိုလိုက်ပြီး MCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲ့နဲ့ပြစ်ကတ်တိုက်ခိုက်မှုရစဲရေးခိုင်မာဖို့နဲ့ကြံ၈ဖွဲ့ကိုလည်း NCA လက်မှတ်ရေးထိုးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တမရော်ကအခုထုတ်ပြန်လိုက်တဲ့ကြေညာချက်မျိုးဟာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဖျက်သိမ်းခဲ့တဲ့1988ခုနှစ်နောက်ပိုင်းမှာပထမဆုံးတရားဝင်ထုတ်ပြန်တာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြီးဆုံးသွားတဲ့ကျုပ်မြန်မာနှစ်နိုင်ငံနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရဲ့ 2+2 စတုဒ္ဒအကြိမ်ဆွေးနွေးပွဲနဲ့ဆက်စပ်နေနိုင်ကြောင်းနဲ့သုံးသက်တာတွေရှိနေပါတယ်